ွေးထွက်တန်ရုံထိခိုက်မှုတွေဖြစ်ခဲ့တဲ့အထိရဲတပ်ဖွဲ့ကနှိမ်နင်းမှုတွေကြုံခဲ့ရပြီးတဲ့နောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်မှာဆန္ဒပြပွဲတွေအချိန်ကောင်းနေစေဖြစ်ပါတယ်။မော်လွယ်ပိုင်းဘက်ကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေဟာညနေပိုင်းမှာအားပိုကောင်းလာတယ်လို့လည်းဆန္ဒပြပွဲမှာပါဝင်သူတယောက်က COE ကိုပြောပါတယ
်။အခုချိန်မှာတော့ဒီချိန်မှာတော့ဒီဘက်ကနေစီကံတကြလိုက်နာမှုရှိတယ်။စီကံတကြနဲ့ပဲဟိုပေါ့ဆန္ဒပြတဲ့လူတွေများပါတယ်ဗျ။အဲ့လိုစီကံပေါက်ဖြစ်တာတွေပါလည်းမရှိပါဘူးကြ။သူကကြတော့သူတို့ကလွန်နဲ့អော်တယ်လွန်နဲ့អော်ပြီးတော့ခရတော့သူတို့ကဒီသားမှရှေ့မှတန်းနာမပြဖို့လူစုခွဲဖို့ကိုယ်အိမ်မှာကိုနေဖို့ပဲအဲ့လိုမျိုးអော်တယ်ကြ။အဲ့လိုမျိုးអော်တော့လူတို့ကလက်မခံဘူးနော်။ကြီးရတဲ့ကိုလူအင်အားပေါ်ဟာပေါ့သိန်းကျော်မှရှိတယ်တသိန်းကျော်မှရှိတယ်ကြ
။လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကတတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့ဆက်လက်ဖြစ်ပေါ်နေတာကိုအာဏာပိုင်တွေထိန်းချုပ်ဖို့ကြိုးစားရတာကမနေ့တုန်းကနေပြည်တော်မှာသွေးထက်တန်ရုံအဖြစ်နဲ့လဲကြုံခဲ့ရတာပါရဲတပ်ဖွဲ့ရဲ့ပြစ်ထမှုကြောင့်ဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လူ20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒဏ်ရာပြင်းထန်သူတွေထဲကတဦးဖြစ်တဲ့မင်းကလေးတွေကတော့အသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်တယ်လို့ကုသပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကဆရာဝန်တဦးကပြောပါတယ်
ကောင်းချီးမှန်လေညီမတွေကတော့သူကအထူးကျမကုသတောင်းနေမှာပဲရှိပါသေးတယ်အဲမနေ့ကအချိန်တိုင်းပဲထူကြမှုမရှိဘူးပို့ပြီးစိုးရတာလည်းမရှိဘူးပို့ပြီးတော့ကောင်းတာလည်းမရှိဘူးပေါ့နော်ဒီရင်ပတ်တိမှန်လေညီငယ်ကတော့သူကတော့တတ်တာပါလေတတ်တာနေပါပြီစိုးရင်ရတဲ့အနေထားမျိုးလည်းမရှိတော့ပါဘူးကျွန်တော်လင်းချက်ကတော့သူကလေအဲကျွန်တော်ဒီဆေးရုံစားရောက်လာတဲ့အချိန်မှာတည်းကဟိုကအကေကတော့ GCS 3ပေါ့နော် GCS 3ဆိုတာကတော့လုံးဝ3မရတော့ဘူးအဲလည်းပြောအရင်စိုးရင်ရတဲ့အနေထားမျိုးနဲ့သူကဆက်ရောက်လာတာကျွန်တော်ဒီကောင်းထိမှန်တဲ့အခါမှာထိမှန်တဲ့တန်ရာလေးအင်မတန်ပြင်းထန်တဲ့တန်ရာဖြစ်တယ်စပြီးတော့ထိခိုက်မိရဲ့အချိန်မှာလည်းဟိုကဒီကြည်ဝင်သွားတဲ့လမ်းကြောင်းတစ်လျှောက်မှာပုံနောက်ပြည့်စုံပမာဏအရင်များတယ်ခင်ဗျအဲတော့ဒီအချိန်မှာတော့သူ့ကအဲခွဲစိတ်မှုအတွက်မဖြစ်နိုင်တဲ့အနေအထားပေါ့နော်ခွဲစိတ်မှုတွေဖြစ်နေတာကျွန်တော်စောင့်ကြည့်ရမှတက်နိုင်တာပေါ့နော်အဲဒါဆိုတော့အဲရှင်းပြောလို့ရှိရင်တော့သူဒီအချိန်မျိုးအတက်အနေရှိနိုင်တဲ့အနေအထားအဲပြီးရခဲ့တော့ရန်ကိုအတက်အနေဒီအလွန်မင်းဆိုးနေရတဲ့အနေအထားမျိုးဖြစ်ပါတယ်ဟုတ
်အရသာအစိုးရခေါင်းဆောင်တွေကိုဖန်စီထိမ့်သိမ့်ပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုမကျေနပ်တာကြောင့်စစ်ရင်ဆန္ဒပြမှုတွေတိုးလာနေတာကိုထိန်းချုပ်ဖို့အာဏာပိုင်တွေကတော့တချို့နေရာတွေမှာညမထွက်ရအမိန်ထုတ်ပြန်ထားသလိုလူစုလူဝေးမလုပ်ဖို့လည်းတတိပေးထားပါတယ်အနာပိုင်တွေတတိပေးနေပေမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာအစိုးရဝန်ထမ်းတွေအပါအဝင်ပူးပေါင်းလာသူတွေတိုးလာနေတယ်လို့လည်းစကိုင်းတိုင်းကလေးတက္ကသိုလ်ကအကြောင်းသားတယောက်ကပြောပါတယ်
။ဟိုကလေးမှာတော့ဒီလူလူတွေကတော့ဒီဘက်မှာကတော့ကျွန်တော်ပုံမှန်ထက်ပိုပိုများလာပါတယ်ပေါ့နော်။ပုံမှန်တည်းလေးလေးထုတ်ပြီးတဲ့အခြေအနေတည်ရမှာဟုတ်ကျော်မတော်မနဲ့ဆက်မနဲ့တိုးလာရပေါ့နော်။ကျော်ပိုင်းကလည်းထွက်လာလက်ရှိအဲဒီနေ့ထူးခြားတဲ့ဖြစ်ပြောမယ်ဆိုတော့တတော်ဝန်ထမ်းတွေပေါ့တတော်ဝန်ကြီးဌာနဝန်ထမ်းတွေအကုန်လုံးကျွန်တော်တို့ဟိုဆန္ဒပြတဲ့တပိတ်မှာပူပေါင်းပါဝင်လာတာတွေ့ရတာလည်းပေါ့ဒီလိုယုံကြည်ဖောင်းနေတယ်ပေါ့ပြီးတော့ရှေ့နေများအတင်းကျုပ်တွေအကုန်လုံးပုတ်ပြီးကတာဝန်ထမ်းတွေအားဖို့ဟိုပေါ့ပူပေါင်းပါဝင်လာတယ်ပေါ့နော်ဒီနေ့မှာဟောဒီဘက်မှာကတော့လောလောဆယ်တော့တိတိမမဖြစ်တဲ့အချိန်တွေမရှိဘူးပေါ့နော်ဒါပေမဲ့ညပိုင်းအချိန်တွေမှာတော့ကျွန်တော်ကြောင်းသားကောင်းဆောင်တွေကိုလျှောက်ပွေးလိုက်လံချဖွေတာမျိုးတွေပါသေးတော့ရှိနေသေးပါပဲ။အဲအမေပြောင်းမှာတော့ကျွန်တော်တို့ဟိုဖန်ဆီချတဲ့ဆယ်ပါသေးဘူးပေါ့နော်။အဲဝင်ရောက်ဖန်ဆီရမျိုးတော့မရှိဘူး။လမ်းကြောင်းတွေပိတ်တာတော့ရှိသေးတယ်။ကျွန်တော်တို့ဆန္ဒပြပြည်သူတွေကတော့ပိတ်တဲ့လမ်းကြောင်းတွေကိုရှောင်ပိုးပြီးပါပဲ။ကျွန်တော်တို့ဆက်လက်ပြီးဆန္ဒပြကိုသွားတဲ့အတွက်အဲနောက်ထပ်အထူးခက်ခဲဖြစ်ပြမှုတော့ဘာမှမရှိသေးပါဘူး။ဒီနေ့ချိန်ကြီးတော့လေ။
ရွေးကောက်ပွဲမှာအနိုင်ရထားတဲ့တော်တော်ကိုစလဲရီနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုတော်တော်ကိုစားပြုကော်မတီကတော့ငင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုငင်းငင်းချမ်းချမ်းကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါတယ်ရှင်။